လလစွာပြောဆိုခွင့်နဲ့ငိမ့်ချမ်းစွာဆူရခြင်းအခွင့်အရေးတွေကိုအသုံးချပြီးငိမ့်ချမ်းစွာဆန္ဒပြရုံကလေးနဲ့ထောင်နဲ့တလားစီကြာခံခဲ့ရတဲ့တကြလူကြားအလှူရှားသူလေးဦးကိုချင်းချင်းရှိအများဆုံးပြန်လုပ်ပေးဖို့မြန်မာအာဏာပိုင်တွေကိုလူအဖွဲ့ကြီးအခွင့်အသုံးကပူးတွဲတောင်းဆိုလိုက်ပါတယ်Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့က February 22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာနော်အောင်လာမောင်ဦးဦးငယ်ခေါ်စန်းလိုက်နဲ့ဆန္ဒမြင့်တို့ကိုခုမချက်မရှိဘဲဆန္ဒပြမှုငိမ့်စုစီဥပဒေပုံမှန်19/2020နဲ့အဖြစ်ရှိကြောင်းကြေညာပြီး February 22ရက်နေ့ကမြဝတီမြို့နယ်တရားရုံးကထောင်ဒဏ်ရစီချမှတ်ခဲ့တယ်လို့ပါရှိပါတယ်။အဲ့ဒီဥပဒေအရငိမ့်ချစွာဆန္ဒပြမယ်ဆိုတာကိုတရားဝင်အသိပေးဝန်သားလိုအပ်ပေမဲ့တကယ်လက်တွေ့မှာတော့အာဏာပိုင်တွေကခွင့်ပြုချက်အနေနဲ့ကျင့်သုံးနေကြောင်းဖော်ပြထားပါတယ်။ဖော်ပြပါလူခွင့်ရေးအဖွဲ့၃ဖွဲ့အနေနဲ့အချင်းကြခံရသူ၄ဦးစလုံးကိုနိုင်ငံရေးအကျဉ်းသားအဖြစ်ယူဆသတ်မှတ်ပြီးသူတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ချွင်ချက်ရှိအများဆုံးလှပေးဖို့တောင်းဆိုကြောင်းလည်းပါရှိပါတယ်။အဲ့ဒီအဖွဲ့၃ဖွဲ့အနေနဲ့လူစုလူဝေးခွင့်နဲ့ငင်းကျစွာဆန္ဒပြရေးဆိုင်ရာဥပဒေတွေအပါအဝင်မြန်မာနိုင်ငံကပြဋ္ဌာန်းတဲ့ဥပဒေပေါ်စိုးရိမ်မခင်ဖြစ်နေကြောင်းအဲ့ဒီဥပဒေတွေဟာလက်လက်စွာပြောဆိုခွင့်နဲ့ငင်းကျစွာဆွေးနွေးခွင့်ဆိုင်ရာအခွင့်အရေးတွေနဲ့မကိုက်ညီတာကြောင့်ပြန်လည်သုံးသပ်ပြင်ဆင်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းပါရှိပါတယ်ခင်ဗျ